ကချင်ပြည်နယ်ဖားကတ်မြို့နယ်မှာစစ်ကောင်စီတပ်ကဆိုင်းဖရာရွာကနေရွာသူရွာသား50လောက်ကိုစစ်ကြောင်းနဲ့အတူခေါ်ဆောင်လာတာမှာ KIA ကကြားပြတ်တိုက်ခိုက်ခဲ့တာကြောင့်မိန်းကလေးတအုပ်သေဆုံးပြီးအနည်းဆုံး5ဦးလောက်ဒဏ်ရာရခဲ့ပါတယ်။လောလောဆယ်မှာတော့ဒီခေါ်ဆောင်သွားတဲ့ရွာသားတွေကိုတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပြန်လည်လွတ်ပြေးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်ဟာဖားကန့်မြို့နယ်နဲ့ရာရွာကနေဖားကန့်မြို့ဘက်ကိုစစ်ကြောင်းသွားစဉ်ဆိုင်းဖရာရွာကဒေသခံတွေကိုစစ်ကြောင်းနဲ့အတူခေါ်ဆောင်ခဲ့တာပါဒီနေ့မနေ့၈နာရီလောက်မှာဆိုင်းဖရာရွာအတွင်းဝင်ပြီးရွာသူရွာသားတွေကိုစစ်ကောင်စီတပ်ကအတင်းကျပ်ခေါ်ဆောင်ခဲ့တာလို့ဖားကန့်ဒေသခံတူဦးက VOA ကိုပြောပါတယ
်ဟောမင်းကဒီနေ့ညကြီးတို့ကနေကြိုးဝမ်းနဲ့ရထွက်ခဲ့တာဆိုင်းခါမှာဒီနေ့ညလို့အကုန်ကျုံးပြီးတော့ဖမ်းတော့တယ်ဒါပေမဲ့၈နာရီခွဲမှာသူကကားနဲ့တက်ခဲ့တာအဲကားမှာအမျိုးသမီးတွေရောပလီတွေရောကျေးဇူးတော်ဒီတော့အဆုံးမအဓိကတက်ပါလာတဲ့ဒီရောက်အောင်အကျော်မှာဘောတော့စစ်တပ်ကနေခင်ဗျတိုက်ခိုက်ဖြစ်တာဆရာကားဒီမှာလုံးပိတ်ဆိုတယ်ဒီကမောကအုပ်ပြီးတက်လာဆိုတက်ကလည်းအပီပီမပေါင်းချင်ပြီးတော့မှအဲ့လိုတိုက်ခိုက်ဖြစ်တာပေါ့
ပြားအောင်ရွာအနီးတိုက်ပွဲဖြစ်ပွားချိန်မှာဆိုင်းဖရာရွာကပြည်သူတွေထိခိုက်ဒေဆုံးတာရှိခဲ့ကြောင်းဆက်ပြောပါတယ
်ထိခိုက်ဒဏ်ရာရတာမင်းကလေး၅ယောက်အားလုံးကကောင်းချင်မှာကိုချိကြတာတဲ့အဲ့ဒါကျောင်းကတင်ရပြီးထားတာပေါ့နော်အဲအားလုံးကဒီလိုပဲတရားဝင်ဆုံးသွားလို့ပြောတယ်ဒီဆုံးကြောင်းကတော့တရားတော့အတူတူလို့ရပြီအဲဆန်းကားပဲ
အခြားဒေသခံတူကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဆန်းကားမှာဒီလိုဖြစ်ပြီးတော့ကိုယ်ကိုယ်ဒီအားတကယ်ဖြစ်မှာဒီလိုဆက်သွားတာမြန်မာကအမှုမလေးကမကြိုက်တော့ကိုယ်ကိုယ်ငါအဆင်ကျတော့ခုဆက်သွားရပြီနိုင်စီကံကဒီလိုဒီလိုဖြစ်ကဘာလို့ဒီမှာအဲ့လိုအခုတရားလို့ရှိမှာဘာလို့လာမှာမဟုတ်တော့အဲ့အမှဒီအခုဒီမှာပြတဲ့ပေါ်ကပြတာပေါ့ပထမကအစ်ကိုအဲ့လိုကာလည်းမကြည့်ကြည့်ကြတာလို့ပြောတာဆက်လို့ဆိုတဲ့မျိုးကဒီတော့ဒီအားကောင်းရောရတာတော့ရှင်းလို့မဖြစ်နိုင်တော့ဘူးမင်းတို့လည်းမင်းတို့က
ဖန်စီခေါ်ဆောင်သွားသူတွေကိုတော့တိုက်ပွဲဖြစ်ပြီးနောက်ပြန်လွတ်ပေးခဲ့ကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့ကျွန်မတို့90ကျော်ကျွန်တော်တို့အလုံးစုံဒီတရားချိတဲ့ဒီတော့အဲ့ဒီဘီရိုကတ်ကတော့ဒီဘီရိုကနန်တီခါရောကအရှင်းကားနဲ့အဲ့မြစ်ပေးတာကလည
်းကချင်လွတ်လည်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ဖားကန့်မြို့နယ်အတွင်းမှာဒီမနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်ဒီမနေ့ကတော့ဒီဖားကန့်နမ်ယာဒီထက်မှာပေါ့အဲ့ဒီဆွမ်းသစတွေကလွတ်ချလာလို့ကျွန်တော်တို့ဒီတက်ကနဲ့မိုင်းခွေးတက်ခဲ့တဲ့အခြေအနေတခုရှိပါတယ်
အရသားတွေထိခိုက်တဲ့တရင်ကိုတော့စုံစမ်းနေဆဲဖြစ်တယ်လို့ဆက်ပြောပါတယ
်။အဲကျွန်တော်လည်းဟိုလူရမင်းပြာပါတော့ဖတ်ရပါတယ်။ဒါမှကွန်ဖမ်းခေါ်တော့ဖြစ်သေးပါဘူး။မဟုတ်ဘူးလို့ပြောတာတော့ဘို့ကျွန်တော်တော့စုံစမ်းနေသေးဖြစ်ပါတယ်ဒီကိစ္စတော့
။ဖားကန့်ဒေတာကတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောတရင်ထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။လောလောဆယ်မှာတော့ကတ်မော်ဇွန်းနဲ့ဆိုင်းဖရာရွာကရာသူရာသားတွေဟာစိုးရင်ထိတ်လန့်ပြီးတိမ်းရှောင်နေကြပါတယ်ခင်ဗျာ။